လာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများအစီအစဉ်မှာမြို့ဘာသာသာသနာဆောင်းလျှောက်ရေးအဖွဲ့မဘာသာရေးနဲ့ပတ်သက်လို့ပြောဆိုညှဉ်းပန်းကြတဲ့စကားတချို့ကိုပြန်ပြောပြချင်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမဘာသာမလိုအပ်ဘူးလို့ပြောဆိုတာနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကတောင်းပန်ခိုင်းတာကိုမိမိတို့အနေနဲ့တစုံတရာတုံ့ပြန်မှာမဟုတ်ဘူးလို့ NLD ပါတီခေါင်းဆောင်တူဦးဖြစ်တဲ့ဦးဝင်းထိန်ကပြောလိုက်ပါတယ်ဇူလိုင်လ10ရက်နေ့ကနေပြီးတော့စီပင်ဧည့်ရိတ်သားမှာဦးဝင်းထိန်နဲ့ဦးဖြိုးမင်းသိန်းတို့တွေ့ဆုံပြီးဦးဝင်းထိန်ကအခုလိုပြောလိုက်တာဖြစ်ပါတယ
်စေကူကဘာတွေပြောခဲ့လို့ဆိုတာအဲ့လိုပါကျွန်တော်မိတော့ပြောရတာပေါ့တဲ့ပြောရဆိုတော့ကိုတို့ကတော့ဒီကိစ္စနဲ့ပတ်သက်လို့ကြီးတော်မှုငယ်အောင်ငယ်တော်မှုတော့ရအောင်ဒီသဘောမျိုးပဲထားတယ်ကောင်းတဲ့သိမ့်မထဲဘူးသူများတွေလာပြောလို့ဘာညာဒါကိုဘာမှအရေးကြီးလုပ်စရာအကြောင်းရှိကိုတို့မူနဲ့ကိုတို့ဖွဲ့စည်းပုံခြေရာဥပဒေမှာလည်းပါတယ်ကိုတို့ NLD ပါတီမှာလည်းမူပါတယ်နိုင်ငံရေးနဲ့ဘာသာရေးဟာရောစဲမှုမရှိအောင်ဆိုတဲ့မူပဲရှိတယ်အဲ့တော့အခုဖတ်ကြည့်တယ်လို့ဒီ Facebook တွေပါတယ်မှာတချို့မဟုတ်ဘူးအဓိကကြတဲ့ပုဂ္ဂိုလ်ပြောတဲ့စကားသိအောင်နှံ့ကြတော့ငစိမ့်တယ်လို့လားအောက်မေကျွန်တော်မူကနိုင်ငံရေးနဲ့ဘာသာရေးခွဲခြားမယ်ဘသူကဘာပဲပြောမဘာသာပဲပြောဒီတခြားခရီးယားပြောမွတ်စလင်ပြောကျွန်တော်တို့ဒါအရေးကြီးယူဆောင်ရွက်ဆရာမလို့ဥပဒေကြီးသောမှုငယ်အောင်ငယ်သောမှုပပရအောင်ကြိုးစားပြီးတော့လုပ်ဆောင်သွားဘာကြောင့်လဲဆိုလို့ရှိရင်တောင်ဆန်းကြီးကောင်းဆောင်တဲ့နိုင်ငံရေးလမ်းစဉ်စီးပွားရေးလမ်းစဉ်ရင်းဆိုင်လမ်းစဉ်တွေဖြောင်းပြီးဖို့အဓိကကျန်တာတွေကအပအကြီးကဒီမန္တလေးထောင်မှာကျွန်တော်တို့ကဆရာတော်ဦးဝိရတ်သူမန္တလေးထောင်မှာရှိတယ်ရှီမားတည်တယ်ကျွန်တော်ရှီမားတည်တယ်သူရှီမားတည်တယ်တို့ဆိုသူနဲ့ရင်းနှီးအောင်မကြိုးစားခဲ့ဘူး။ဘာကြောင့်မကြိုးစားလို့ဆိုသူရဲ့စာအုပ်ဖတ်ကြည့်တဲ့ခါမှာအမတားအစွန်းရောက်တယ်။တိုက်ပြည်အတွက်ကပြည်သူတွေကဘာမှအကျိုးမရှိဘူးဆိုတဲ့ဝါဒကိုတီးတဲ့ကြောင့်သူ့ကိုလုံးဝကိုမိတ်ဆွေကိုဖက်ခဲ့တယ်။အဲ့တော့ခုလည်းမိတ်ဆွေဖက်စရာအကြောင်းမရှိဘ
ူး။မြို့ပါသာသာနာဆောင်ရှာရေးဖွဲ့မဘာသာဘုရားတောင်းဆိုထားတာကိုအစိုးရအနေနဲ့ဖြည့်ဆင်းပေးဖို့မလိုအပ်ဘူးလို့သာသနာရေးနဲ့ယဉ်ကျေးမှုပြည်ထောင်စုဝန်ကြီးသူတော်ဦးအောင်ကပြောကြားလိုက်ပါတယ်။ဇူလိုင်လ9ရက်နေ့ညကရန်ကုန်စီရိုနာမှာကျင်းပတဲ့မြန်မာနိုင်ငံမွတ်စလင်စီးပွားရေးလုပ်ငန်းရှင်များအသင်းအစ္စလမ်ဘာသာရေးအခမ်းအနားတစ်ခုဖြစ်တဲ့အစ်နစ်အထိမ်းမှဘာသာပေါင်းစုံညစာစားပွဲကိုတက်ရောက်လာတဲ့ဝန်ကြီးသူတော်ဦးအောင်ကို RFI ရဲ့မေးမြန်းရမှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဒီမူစီမံဒုလက်ဆောင်သဘောကူကွေလိုဘက်ကွင်းစစ်ဆိုဖြည့်ရင်းစရာမလိုဘူးထင်ပါတယ်
။မဟာနာရှိနေလို့မဘာသာဖြစ်ရမယ်လို့ပြောဆိုတာကိုအသေးနာရင်နာမိတဲ့အကြောင်းမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းတော်ခင်ဝိုင်းကြီးကပြောလိုက်ပါတယ်။ဇူလိုင်လ10ရက်နေ့က MCN ရုပ်သံအစီအစဉ်နဲ့တွေ့ဆုံရမှာဒေါက်ခင်ဝိုင်းကြီးကအခုလိုပြောနေတာဖြစ်ပါတယ်
။မဘာသာဆိုတာကဟိုအဲ့ဒီမဟာနာနဲ့စင်ပြိုင်အဖွဲ့မဟုတ်ဘူး။ तू ကအဲ့ဒီအကုံလုံးရအောင်မှာမှာဒါအလှအသီးသီးအကုံပါတယ်။ရဟန်းတန်ခါးတွေဖွဲ့တဲ့အဖွဲ့မဟုတ်ဘူး။အကုံလုံးဟိုအမျိုးသမီးပါတယ်အမျိုးသားပါတယ်လူကြီးလူငယ်အကုံပါတယ်လေ။အကုံလုံးအမျိုးဘာသာသာသနာကိုမျက်နှိုးတဲ့လူမှန်သမျှအကုံပါတဲ့အဖွဲ့စီဖြစ်တဲ့အတွက်ကြောင့်မလို့မဘာသာနဲ့မဟာနာကြီးဘာမှမဆိုင်ဘူး။မဆိုင်တဲ့အတွက်ကြောင့်မလို့မဟာနာရှိလို့မဘာသာကိုဖျက်ရမယ်ဆိုတာအဓိပ္ပာယ်ကိုမရှိဘူး။နောက်အဲ့လိုပြောတဲ့အတွက်အသေးနာတယ်ရင်နာတယ်စိတ်မကောင်းဘူး။
မဘာသာအဖွဲ့အနေနဲ့အာနာရှင်စနစ်ကိုအသက်သွင်းလိုတဲ့လူပုဂ္ဂိုလ်တစုတစ်ဖွဲ့ရဲ့အတုံးချခြင်းမခံရဘူးဆိုရင်အမုန်းပွားစေတဲ့ဇာတ်ရည်မပြောဘူးဆိုရင်အမျိုးသားရေးအဖွဲ့တစ်ဖွဲ့အနေနဲ့ရေရှည်ရက်တည်နိုင်မယ်လို့သာသနာရေးဝန်ကြီးသူရဦးအောင်ကပြောလိုက်ပါတယ်။ဇူလိုင်လ17ရက်နေ့က RFA နဲ့တီးတန့်တွေ့ဆုံမေးမြန်းရာမှာဦးအောင်ကအခုလိုပြောရတာဖြစ်ပါတယ
်။ဟလာအာနာရှင်စနစ်ကိုပြန်လဲအသက်သွင်းလိုတဲ့လူပုဂ္ဂိုလ်ဟလာတစုတစ်ဖွဲ့ရဲ့လက်ကင်ဒုတ်အဖြစ်နဲ့အတုံးချခြင်းမခံမှုဆိုရင်တော့ဒါရေရှည်ရက်တည်နိုင်တဲ့နော်လူမှုရေးမှုသားရေးအဖွဲ့တစ်ဖွဲ့ဖြစ်နေရက်တည်နိုင်မယ်လို့ယုံကြည်ပါတယ်
။မဘာသာမလို့အပ်ဘူးဆိုတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့မူဝါဒသဘောထားမဟုတ်တဲ့အတွက်အလေးခယူပြုတုံ့ပြန်ဆန္ဒပြသွားမှာမဟုတ်ဘူးလို့မဘာသာအဖွဲ့ဗဟိုဦးဆောင်ဆရာတော်ဒေါက်တာအရှင်သောဘာကပြောလိုက်ပါတယ်။ဇူလိုင်လ17ရက်နေ့က DVB ရုပ်သံသတင်းဌာနနဲ့တွေ့ဆုံရမှာအခုလိုမိန့်ကြားခဲ့တာဖြစ်ပါတယ
်။လက်ရှိသာနာယုံကြည်ဌာနရဲ့ဝန်ကြီးလည်းဖြစ်တယ်ပြည်တော်စုဝန်ကြီးလည်းဖြစ်တဲ့ဒီသူရဝဝကိုရဲ့ပြောကြတဲ့စကားကိုမူတည်ပြီးတော့ဘုံဘုံတို့ကဒါဟာတကယ်တော့ဥပ္ပုံမင်းသိရဲ့ဒီသူ့ရဲ့တူဦးတယောက်ဒီရဲ့ဆန္ဒစကားသာဖြစ်တယ်နော်အော်အစိုးရရဲ့ဘဝတော့မဟုတ်ဘူးဆိုတာဘုံဘုံတို့သိလိုက်ရတယ်သိလိုက်ရတဲ့အတွက်ကြောင့်မလို့ဒါဟာမလိုအပ်တော့ဘူးဒီစကားပေါ်မှာအရင်မှထားပဲနေကိုလှုပ်ရှားရှိတာလို့ကိုလိုအပ်လာပြီ
အမျိုးဘာသာသာနာဆောင်ရှောက်ရေးမဘာသာအဖွဲ့ခေါင်းဆောင်ဆရာတော်ဦးရသူကနိုင်ငံတော်အကြံပေးပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကိုအာဏာရှင်ဖြစ်ဆွဆွဲလိုက်ပြီးအယက်သားအစိုးရတဲ့ဟာမဘာသာအဖွဲ့ကိုဖျက်ဆီးဖို့ကြိုးစားနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကမဘာသာနဲ့မသက်ဆိုင်ကြောင်းထုတ်ပြန်ပြီးဇူလိုင်လ17ရက်နေ့ကအင်တာနက် Facebook စာမျက်နှာမှာဦးရသူကအခုလိုကြေညာချက်ထုတ်ပြန်ပြောကြားခဲ့တာဖြစ်ပါတယ်။သို့ရသည်အနေနဲ့နိုင်ငံတော်ကကိုယ်ကိုယ်ရဘာသာရေးနဲ့ဘာသာဝင်တွေအားလုံးကိုအကာအကွယ်ပေးနိုင်ဖို့ကြိုးစားသွားမယ်လို့သာနာရေးဝန်ကြီးသူတော်ဦးအောင်ကပြောကြားလိုက်ပါတယ်။ဇူလိုင်လ14ရက်နေ့က DVB သတင်းဌာနကသတင်းအစီအစဉ်မှာဦးအောင်ကိုကအခုလိုပြောကြားပြတာဖြစ်ပါတယ်
။အရင်ကနေမတူတာဒီဘာသာပေါင်းစုံချီပွန်ဆိုင်ရေးဖွဲ့ယူပြန်အသက်သွင်းပြီးမှတော့ခုန တိုင်ပြည်တော်စုတွေမှာရှိတဲ့နော်မတူကွဲပြားတဲ့ဘာသာဝင်တွေဘာသာတွေကိုကိုညီကံဝယ်ဆောင်ရှောက်ပေးဖို့တူစားလုပ်တာဒါမတူကွဲပြားတဲ့ဆောင်ချက်ဖြစ်ပါတယ်
ငြိမ်းချမ်းရေးရဖို့ဆိုရင်ဒီမိုကရေစီစနစ်ကသာစွမ်းဆောင်နိုင်ပြီးတော့ဒီမိုကရေစီတန်ဖိုးတွေကိုပိုတန်ဖိုးထားလာကြတဲ့အတွက်ငြိမ်းချမ်းရေးအခြေအနေပိုနှိမ့်ဆက်လာကြောင်းစစ်အစိုးရလက်ထက်ဝန်ကြီးဟောင်းတူဖြစ်တဲ့ဦးအောင်ကြည်ကပြောလိုက်ပါတယ်မြို့သားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC မူဝါဒအကောင့်ထယ်ဖို့ရေးငြိမ်းချမ်းရေးကော်မရှင်မှာအကြံပေးဖွဲ့ကောင်းဆောင်အဖြစ်တာဝန်ပေးခံပြီးဇူလိုင်လ14ရက်နေ့က DPP ရုပ်သံသတင်းဌာနနဲ့တွေ့ဆုံရမှာဦးအောင်ကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
ဒီမိုကရေစီစိတ်တက်ခံစားချက်ရှိရင်ဒီမိုကရေစီအယူဆနဲ့ရှင်းလင်းဒီပြဿနာတွေအားလုံးကမဖြစ်ရှင်းနိုင်စရာအကြောင်းမရှိတတ်မတော်နေလည်းလည်းပဲဟိုတစ်ချိန်တော့စဉ်းစားပုံနဲ့အခုစဉ်းစားပုံနဲ့ကျွန်တော်ထင်တယ်လေကွဲပြားခြားနားမှုရှိလာနိုင်ပါတယ်ဟိုတစ်ချိန်တော့စဉ်းစားတဲ့အနေထားကြတဲ့အခါကျတော့အသွင်ကူးပြောင်းလာတဲ့ကာလပေါ့တိတ်မကြသေးဘူးလေအဲ့ဒီပုံမှာမူတည်ပြီးတော့စဉ်းစားလာတာပေါ့နော်အဲ့တော့အခုကျွန်တော်တို့စဉ်းစားလာတဲ့အခါကျတော့ကျွန်တော်တို့မှာအထိုက်လျောက်ဒီမိုကရေစီနဲ့ပတ်သက်တဲ့ခံယူမှုအတွေ့အကြုံကဟိုရှိနေကြပြီပြဿနာရက်တွေအားလုံးတွေ့တစ်ခုသီးသောဖြစ်ရှင်းနိုင်တဲ့နီလန်းဟာဒီမိုကရေစီနီလန်းမရှိဘူးအခုကကျွန်တော်တို့ကပို့ပြီးတော့ဒီမိုကရက်တစ်ဗဲလူးစ်တွေကိုပို့ပြီးတော့ကျွန်တော်တို့တန်ဖိုးထားလာကြပြီလေအကုန်လုံးကအဖွဲ့အစည်းအားလုံးကတန်ဖိုးပို့ထားလာကြတယ်အဲ့လိုတန်ဖိုးပို့ထားလာကြတဲ့အတွက်အဖြေနဲ့ပို့ပြီးတော့နှိစက်သွားလိုက်ပ
ါအခုတော့မမသားသားစကားများစီစဉ်အောင်တော့ပါခင်ဗျာအားဖြင့်ကိုကြီးစုကြတဲ့ပြည်သက်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်